ကမ္ဘာတစ်လွှားမြို့ကြီးတွေမှာမြို့ချဲ့တဲ့အခါဘေးဝန်းကျင်ကိုချဲ့လေရှိကြပေမဲ့စင်ကာပူမှာတော့ဘေးချဲ့စရာနေရာမရှိတော့တဲ့အတွက်မြေအောက်ကိုတူးပြီးအသုံးချဖို့ကြိုးစားနေကြတာပါစင်ကာပူမှာမြေအောက်ချဲ့ဖို့ဘယ်လိုလုပ်နေလဲဆိုတာနဲ့မြေအောက်မှာဆောက်ထားတာတွေကိုလူတွေသုံးမယ်ဆိုရင်သတိထားတဲ့နာရီကိုဒီတစ်ပတ်မှာပြောပြပေးပါရစေလက်ရှိမှာလူရေ5တန်းခွဲကျော်နေထိုင်တဲ့စင်ကာပူဟာစတူယန်မိုင်280နီးပါးကျယ်ဝန်းပြီးရန်ကုန်တိုင်းထက်နည်းနည်းပဲပိုကြီးတာပါတနေ့တခြားတိုးလာနေတဲ့လူရေအတွက်မိုးမျောတိုက်ကြီးတွေအပြင်ပင်လယ်အထိအဆောက်အုံတွေတိုးချက်ဆောက်လုပ်ထားတာကနေအခုဖွံ့ဖြိုးရေးအတွက်နေရာသစ်ဖြစ်နေမြေအောက်မှာတိဆောက်ဖို့လုပ်နေတယ်လို့နိုင်ငံဤပညာတက္ကသိုလ်ကမြို့ပြအင်ဂျင်နီယာပါမခချူချင်းကပြောပါတယ
် Currently we have underground animation
လက်ရှိမှာတော့မြေအောက်မှာလက်နက်သုလောင်ယုံနဲ့ရေနံလောင်ခံအပြင် shopping center တွေအများကြီးရှိနေပြီးအကြခင်မြေအောက်ဘူရာယုံတွေစောက်တော့မှာပါမြေအောက်သိပ်ပံဥယျာဉ်ဒါမှမဟုတ်သိပ်ပံစင်တာစောက်ဖို့လည်းလေ့လာနေပါတယ်ကျွန်တော်တို့နိုင်ငံဤပညာတက္ကသိုလ်အတွက်မြေအောက်ဓာတ်ခွဲခန်းတွေနဲ့စာသင်ခန်းတွေစောက်ဖို့ပါလုပ်နေပါတယ်အခုချိန်ထိတော့စင်ကိုမာနေရာချဲ့ဖို့လုပ်ရင်မြေပေါ်မှာပဲဘေးကိုချဲ့တာများတယ်။နောက်ထပ်ချဲ့မယ်ဆိုရင်တော့မြေအောက်မှာချဲ့ဖို့လုပ်မှာပါ
။မြေပေါ်မှာနေရာလွတ်တွေရှိနေစေဖို့အတွက်တူလောင်ရင်ပို့ဆောင်ဆက်သွယ်ရင်းနဲ့ဝန်ဆောင်မှုတွေကိုမြေအောက်မှာထားမယ်လို့2019မတ်လတဲ့ထုတ်ပြန်တဲ့စင်ကာပူဖွံ့ဖြိုးရေးအစီအစဉ်အကြံမှာဖော်ပြထားပါတယ်။အဲ့ဒီမှာအိမ်တွေတိဆောက်ဖို့အစီအစဉ်တော့မပါသေးပါဘူး။ကနူးဆောင်ရွက်ဖို့စမ်းသပ် area 3ခုတက်မှတ်ပြီးမြေအောက်လမ်းညွန်မြေပုံထုတ်ဖို့3ပတ်မြန် 3D နေပညာသုံးမယ်လို့ဖွံ့ဖြိုးရေးစီစဉ်ရေးဆွဲတဲ့မြို့ပြပြန်လည်ဖွံ့ဖြိုးရေးအာဏာပိုင်အဖွဲ့ကပြောပါတယ်မြေအောက်မှာယထားလမ်းနဲ့9မိုင်ခွဲလောက်ရှိတဲ့အဝေးဝေးလမ်းတွေကိုဥမြင်လှိုင်ကောင်းတူးပြီးဖောက်ထားတဲ့စင်ကာပူမှာကမ္ဘာအကြီးဆုံးမြေအောက်အေးပေးစနစ်ရှိတယ်လို့စင်ကာပူ Polytech နေပညာဌာနကအင်ဂျင်နီယာချုပ်ဖူယန်ပွန်းကပြောပါတယ်
SP we are operating the world largest underground district cooling system.
Singapore Polytech က Marina Bay မှာစောက်ထားတဲ့ကမ္ဘာအကြီးဆုံးမြေအောက်အေးပေးစနစ်ကိုတောင်းယူလက်ပတ်နေတယ်လို့ Marina Bay တစ်ဝိုက်ကအဆောက်အဦတွေအတွက်ပါအေးထက်ပေးပါတယ်။ဗဟိုအေးပေးစနစ်လုပ်ထားတဲ့အတွက်လျှက်စစ်ဆိုင်ကရာဂိုင်းနှုန်း40လောက်တက်တာသွားတာပါ။မြေအကျယ်ဝန်းလိုအပ်ချက်ကလည်းကုဗမီတာ3000လောက်တက်တာသွားတဲ့အတွက်ဒီတစ်ဝိုက်ကအဆောက်အဦတွေဥပမာ Marina Bay Sands Hotel ဆိုအပေါ်ဆုံးတက်မှာရေကူးကန်ကြီးစောက်ဖို့ဈေးရသွားပါတယ်။
အခုလိုမြေအောက်မှာအဆောက်အဦဆောက်တာဟာမြေနေရာထွက်လာရုံနဲ့မကဘဲအပူပိုင်းဒေသစင်ကာပူလိုနိုင်ငံမှာဆို40အတွက်သုံးရတဲ့လျှက်စစ်စွမ်းအင်ပမာဏကိုပါရှော့ချနိုင်တာပါတစ်နှစ်တစ်နှစ်ကားအဆင့်ရဲ့1000လောက်ကထွက်တာနဲ့ညီတဲ့ကာဗွန်ဒိုင်အောက်ဆိုက်တန်ချိန်3000ခွဲနီးပါးလောက်ရော့စေတဲ့အတွက်ဝန်းကျင်အတွက်အဆင်ပြေပါတယ်အခုလိုမြေအောက်အဆောက်အဦတွေဆောက်လုပ်ပြီးလို့လူတွေတော်လာသုံးဆွဲမယ်ဆိုရင်တိထားအမှားတွေကိုတော့စင်ကာပူကမြို့ပြနဲ့သဘာဝဝန်းကျင်ဆိုင်ရာအင်ဂျင်နီယာဒေါက်တာကာဝင်းကအခုလိုပြောပါတယ်
။မြောက်တော်သိရတိုင်းလည်းလေနေဝင်ဒီဘက်ကလည်းရှိမှာမဟုတ်ဘူး။အမြောက်လည်းရှိမှာမဟုတ်ဘူး။အဲ့တော့အဓိကအရေးကြီးတာတော့ ventilation ကောင်းဖို့ပေါ့။အသက်ကောင်းအောင်စီမံဖို့အတွက် ventilation ကောင်းအောင်ပေးဖို့လိုတယ်။ပြီးတော့ lighting ပေါ့။အရင်းရောင်လုံးလုံးလောက်လောက်ပေးဖို့ဒီပါတယ်။အဓိကအရေးကြီးတဲ့နောက်တစ်ချက်ကတော့တကယ်လို့ဒီအောက်မှာတစ်ခုခုဖြစ်ခဲ့ပြီးဆိုလို့ရှိရင်ပြည်သူတွေဘယ်လိုကယ်ထုတ်လဲ။evacuation protocol လေအဲ့ဒီအချက်ကိုကြိုပြီးတော့စဉ်းစားထားတာပဲ။ဟိုစင်ကာပူမှာဆိုလို့ရှိရင် project တစ်ခုထောက်မလို့ရှိတယ်။အဲ့ဒါဟိုကျန်တဲ့ construction engineering ကိုလုံးဝအပြင်ပြီးဒါပေမဲ့အဲ့ဒီ civil defense ဌာနကလူတွေကိုဘလို့ evacuate လုပ်မယ်ဆိုတဲ့ design ကိုပြန်ပြင်ခိုင်းထားလို့အဲ့ဒီဟာကိုလုပ်နေကြတယ်။အသုံးပြုနေတဲ့အချိန်မှာအတိအကျအရေးကြီးတာတော့အဲ့ဒီ evacuation နဲ့အန်တရတဲ့ zone တစ်ခုကြာရောက်လာရင်ဒီကလုံးပြထုတ်လေအဲ့တော့နောက်ခုက emergency preparedness ပေါ့အရေးပေါ်နေဘလို့လုံးရမယ်ဆိုရင်လူကြီးရဲ့အသက်အန္တရာယ်လူကြီးရဲ့လုံခြုံရေးအတွက်ထွက်သွင်းစဉ်းစားနေပါလေ
ဒီစင်ကာပူမှာအခုစောင့်ထားတဲ့ underground storage နဲ့မြေအောက်ယထာလမ်းတွေမှာဘာပြဿနာတွေများကြီးကြီးမားမားတွေ့ရလဲ
ဟိုမြေအောက်ယထာလမ်းတွေဆိုလို့ရှိရင်ဒီ geological rock ကိုဒီချင်းနေရတော့ဘာမှပြဿနာမရှိဘူးမြေထားလမ်းမှာတခါဒီ electricity cut down ဖြစ်လို့မြေထားကြီးကြံ့ကြာတယ်အဲ့ဒီလောက်ပဲကြားတယ်ပေါ့ဒါ maintenance ပဲပေါ့ကြံ့နေဟိုကြောက်နေပတ်သက်လို့ပြောလို့ဒီနေ့ပတ်သက်လို့တော့ဘာမှမကြားဘူးနောက်တစ်ခုကပြီးသွားတဲ့အမှ storage season တစ်ခုမှာလည်းဘာမှ geological condition အနေနဲ့ဘာမှပြဿနာအထူးထူးထူးမကြားမိပါဘူး
အခုစင်ကာပူကအပေါ်မှာအဆောက်အဦမြင့်နေဆောက်ထားရှိတယ်ဆိုတော့အောက်မှာပါအဲ့လိုဆက်ဆောက်တယ်အောက်မှာပါတူးလိုက်တယ်ဆိုရင်အပေါ်ကအဆောက်အဦတွေမှာတည်ငြိမ်မှုရှိပါမလား ရှိပြီးသားအဆောက်အဦပေါ့နော
်ဒီမှာမြေအောက်တန်းတွေရေထားလမ်းတွေကားလမ်းတွေနောက်တစ်ခုကစီးဝေးတန်းတွေကရတော့ဒီတန်းတွေကိုသူကပြမထားလဲဆိုတော့ highway လမ်းတွေအောက်မှာပဲဖောက်ထားတာအပေါ်မှာပါအဆောက်အဦမရှိတန်းနိုင်တဲ့လောက်အဆောက်အဦတွေအောက်ကနေမဖြစ်အောင်လို့သူကကာဝယ်ထားတယ်တန်းနိုင်တဲ့လောက်ရှောင်းတယ်ရတော့ဒီအဲ့ဒီ MRT တန်းတွေကအကုန်လုံးကတကယ်ဟိုလမ်းမအကြီးကြီးတွေ highway တွေအောက်ကပဲဖောက်ထားတယ်အဲ့ဒါကြောင့်မလို့ဒီပေါ်နေဒီအောင်ရဲ့ stability ကပါမပြတ်နာမရှိဘူး။နောက်တစ်ခုက storage station နှစ်ခုကတစ်ခုကလည်းတကယ်ဟိုတောကြီးထဲမှာရှိတဲ့ကြောက်တောင်ကြီးရဲ့အောက်ထဲမှာဖောက်ထားတာဆိုတော့အပေါ်မှာပုံမှန်မရှိဘူး။နောက်တစ်ခုကရေနံနှောင်းကန်ကလည်းတကယ်စင်ကာပူကျွန်းရဲ့တောင်ဘက်ကပင်လယ်ကြီးအောက်ပေါ် underground sea bed ဒီအောက်မှာဖောက်ထားတဲ့အတွက်ကြောင့်လို့ဒါကလည်းအပေါ်ရဲ့ stability ကပါမပြတ်နာမရှိဘူး။
ရန်ကုန်မှာရောဖြစ်နိုင်ပါမလားတံမျိုးတွေဘာလို့မြေပုံတွေထုတ်ပြီးလုပ်မယ်ဆိုရင်အဆင်ပြေနိုင်ပါမလား
အဲ့ဒီအန်ဒါဂရောင်းတန်လီပေါ့မာဆိုမြေရောက်မြေထားလမ်းမာ MRT တန်တယ်တော့ကားတန်တယ်ဒါတည်းကတော့မြေဟိုကြောက်ပိတ်ပြီးမမာရင်လည်းဖြစ်တယ်ဥပမာစင်ကာပူမှာရှိတဲ့တန်တယ်တွေဆိုလို့ရှိရင်ဒါ soil တွေထဲမှာလည်းပွားနေတာအဲ့တော့ရန်ကုန်ကျွန်းအနေထားနဲ့ဆိုလို့ရှိရင်ဒီတန်တယ်တွေပေါ့ MRT တန်တယ်မြေထားလမ်းတန်တယ်မြေထားကားလမ်းတန်တယ်ဒါတွေကဖြစ်တယ်အဲ့မဲ့ tourist event တွေတို့အဲ့ဒီ shopping center တို့ဟာမျိုးစုံလုံးရှိရတော့ဒါ competing တော့ပေါ့ကြောက်တည်တော်တော်မာတဲ့အထက်မှာဆောက်ဖို့တင်းနေရန်ကုန်မြို့ရဲ့ underground geology ကကြောက်တည်ကနည်းနည်းစက်တန်းတူတဲ့ကြောက်တည်ဆိုတော့သူတို့ကဆုံးဖြစ်ပါမလားအဲ့ဒီတခုပဲဆုံးရင်ပါလေဒီမှာတော့ underground excavation တို့တဲ့ကြောက်တည်ကသက်လက်တန်းနှစ်သားပေါင်းရာနဲ့ချီတဲ့ကြောက်တည်တော့ဒီကကြောက်တည်ကတော်တော်ကြီးကိုမာတယ်ဆိုတော့ဒီမှာ tourist event တွေဆောက်လို့ရတယ်အဲ့ရန်ကုန်ရဲ့ကျော်တော်ကြီးကတော့အဲ့လောက်မှလည်းကြောက်နေရှိနေရှိသိသိချာချာစူဇန်လေးလာပြီးမှဆောက်ပြပါလေ
ဒေါက်တာကဝင်းရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှပဲရန်နာလိုက်ပြန်စီနောက်တစ်ပတ်မှပြန်ပြီးဆောင်ကြပါဦး